တင်ကန်းချုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်တင်သွင်းတဲ့အလုပ်သမားအရေးခင်းတွေနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့အဆိုကိုဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးဦးသိန်းညွန့်ကအခုလိုရှင်းပြပါတယ်
။အလုပ်သမားအရေးခင်းတွေဖြစ်ခဲ့တယ်လေ။အဲ့ဒါလက်ငင်းဘာကြောင့်ဖြစ်တယ်လဲ။အရင်ကအကြောင်းရင်းကဘာကြောင့်လဲ။အဲ့တော့နိုင်ငံအကြောင်းရင်းလုံနာမှုမရှိခဲ့ရှိပဲနဲ့။ဒါဒီပြဿနာကိုထဲထဲပေါ်ရဲ့အရင်ကအကြောင်းရင်းလေးလာစုံစမ်းဖို့လိုတယ်။အခုရေရှည်ကြောင်းရင်းတွေကကျွန်တော်တို့နိုင်ငံကိုစီးပွားရေးတိုက်ဆို့ရတဲ့ဟာပြန်လည်ပြီးတော့ဒါကိုရုပ်သိမ်းမှုနေဝင်နေတဲ့ဟာနောက်ပြည်တွင်းမှာစစ်စီမံဆောင်ဝဲမှုနိုင်ငံရေးတည်မြဲကြောင်းလဲမှုနဲ့တူလိုက်မလာဘူးပေါ့။ဘာညာဖြစ်နေတာ။တတိယချက်ကတော့နော်ကျွန်တော်တို့ဒီအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ပေါ့။နော်ကျွန်တော်တို့ဆောင်ရွက်ပေးနိုင်တဲ့အားတွေကိုသိဖို့အခုအလုပ်သမားဥပဒေတွေကဟိုနှစ်ခုပဲအစ်ဆက်နေတယ်ဒီပြပြထားနေတယ်။ဒါဥပဒေဒီအများကြီးကြံနေတယ်။ဥပမာအလုပ်သက်ရဲ့ဥပဒေတို့ဒီနေသာလုပ်ကမာဥပဒေတို့စေဝလုပ်ဥပဒေတို့အဲ့ဒီဥပဒေတွေပြင်ဆင်ရတာပါလေအထောက်အပံ့ရဖို့အဲ့ဒီဟာပေါ့
။ဦးသိန်းညွန့်တင်သွင်းတဲ့ဒီအဆိုကို NLD ပါတီနဲ့ NDF ပါတီကကိုယ်စားလှယ်နှစ်ဦးကထောက်ခံခဲ့ပေမဲ့ကန့်ကွက်မဲ့အများစုနဲ့ပယ်ချခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးအပြန်လည်ဆွေးနွေးခဲ့ကြတာတွေကိုလည်းဦးသိန်းညွန့်ကပြောပြပါတယ်။
ကျွန်တော်ကတော့ဒီမှာရေးကောင်းစင်မလို့ဘူးပေါ့သူပြည့်ဒီကျွန်တော်လောက်ထားတဲ့အလုကမာဥပဒေကြီးကပြည့်စုံနေပြီပေါ့နောက်တစ်ခါဒီနိုင်ငံရေးဆွေးနွေးမှုအလုကမာရေးကမှမသိတော့တဲ့ဘောလုံးပြောရတယ်အဲ့တော့ကျွန်တော်လည်းမှာကျွန်တော်ဒီအစိုးရဘာကြောင့်မြုပ်သိမ်းခြင်းကြောင့်ခြေပါတဲ့မှာခိုးတော့လည်း64တော့လည်းအလုကမာဥပဒေကြီးပြတ်ခံရတာပဲဟောဒါပေမဲ့နောက်ဆက်နှစ်ကြာတော့84မှာနိုင်ငံရေးစီဝါရေးလူမှုရေးအခြေအနေတွေပေါ်မူတည်ပြီးတော့အလုပ်ကမှဆန္ဒပြမှုတွေပေါ်ခဲ့တယ်။အဲ့တော့ဒီကြောင့်အခုမှလည်းဥပဒေပြဋ္ဌာန်းတဲ့အခုလည်းမပြည့်စုံဘူး။နိုင်ငံရေးစီဝါရေးအခြေအနေတွေပါထဲထဲဝင်လေ့လာနိုင်ဖို့အတွက်နော်ဒီအလုပ်ကမှဒီကိုစုံစမ်းရေးကော်မရှင်ဖွဲ့တင်တယ်။အဲဒုတိယနိုင်ငံရေးဆွေးနွေးမှုနဲ့ပတ်သက်ရင်တော့ကျွန်တော်တို့ပါတီစုံစနစ်ကိုသွားနေတဲ့အခါမှာနိုင်ငံရေးစန့်ကျင်တဲ့လူထုတွေကိုဟိုမဖန်တီးသင့်ဘူးပေါ့။ဒါလည်းဆိုတော့ပြောခဲ့ပါလား။
လက်ရှိနိုင်ငံရေးအခြေအနေအရလုံသမားတွေရဲ့ရေးအတွက်ကော်မရှင်ဖွဲ့စည်းဖို့လိုအပ်တဲ့အခြေအနေတွေကိုသူ့အနေနဲ့ထောက်ပြဆွေးနွေးခဲ့တာလဲဦးသိန်းညွန့်ကပြောပြပါဗျ။
တို့ကတော့ဥပဒေတွေပြုနေပြီ။ဒီတို့ဥပဒေတွေကလုံလောက်တယ်အချိန်ပေးပါဆိုပြီးတို့ကပြောတယ်။အော်တို့ကဥပဒေနဲ့အသက်ပညာတော့ကပြောတယ်။ကျွန်တော်တို့ကတော့နိုင်ငံရေးတောင်းနဲ့ပြောတယ်။အော်အရင်ကပြဿနာကြီးရှိနေတယ်။စီမံရေးပြုရေးတောင်းလဲမှုဒီစီမံခန့်ခွဲမှုညှင်းပြင်လာတယ်ကျွန်တော်တို့ပြောတယ်။တပတ်ကအမေရိကန်နဲ့တို့ကဒီစီးပွားရေးပိတ်ဆို့ထားတဲ့ဟာကိုတန်ရုပ်သိမ်းတဲ့အမှာတရစ်စီရုပ်သိမ်းနေတဲ့နေခွေးမှုလည်းကျွန်တော်တို့ကထောက်ပြတယ်ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်နောက်ရှေ့မှာစိတ်ခေါ်မှုတွေကိုနည်းနိုင်တယ်များနည်းဖို့အတွက်ကျွန်တော်တို့ပြောတာပဲဖြည့်ဖြစ်နိုင်တဲ့ဒီကိုအဖြေရဖို့အတွက်အလုပ်သမားဝန်ကြီးဌာနရောလွတ်တော်ရေးရကော်မတီရောဒီကိစ္စနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့လူတွေရောတက်ဆိုင်ရာအလုပ်သမားအဖွဲ့အစည်းရခေါင်းဆောင်တွေရောနော်တော့ကဒီအလုပ်သမားရေးကိုဖဲဖဲဝင်ဖြည့်ရှင်းပေးတဲ့နော်ဆစ်နော်ကျောင်းသားအုပ်စုတွေပါပေါ့အဲ့လိုကျေပြန်ပါပြီးတော့ကော်မရှင်ဖွဲ့ဖို့နော်ဒီကော်မရှင်ကလက်ငင်းကျောင်းရင်းရောရေးရှိကျောင်းရင်းရောဖြည့်ရှင်းမှုအတွက်အဖြေရအောင်ကျွန်တော်တင်ပြခဲ့တယ်